အိန္ဒိယနိုင်ငံမှာအပြင်းထန်ဆုံးစိုက်ကလုန်းမုန်တိုင်းကိုကြုံဘူးပြီးသွားပြီလို့အိန္ဒိယကမိုးလေဝသခန့်မှန်းသူတွေကပြောကြပါရည်။လေငြိမ်သွားတဲ့အခါနေ့လယ်လောက်မှာမုန်တိုင်းတန်တဲ့အရှိတ်ကံယူရန်စီကိုစစ်တပ်ကယ်ဆယ်ရေးရဟယင်လှုပ်ပေးမယ်လို့အိန္ဒိယမိုးစလာဌာနရဲ့ညွှန်ကြားရေးမှူးချုပ် LS Rathore ကတနင်္ဂနွေနေ့မှာပြောပါရည်။Finance Cyclone မုန်တိုင်းဟာတနအိုကိုမိုင်120ကျော်နဲ့အိန္ဒိယကုန်းတွင်းပိုင်းကိုစနေညကဝင်ရောက်ခဲ့တာဖြစ်ပါတယ်။အော်ရီတာပြည်နယ်နဲ့ဘေးကအန္ဒရာပရာဒက်ရှ်ပြည်နယ်တွေအတွင်းကမုန်တိုင်းလမ်းကြောင်းကျတဲ့ဒေသတွေမှာနေထိုင်သူတွေဘောင်ကစုစုပေါင်းလူ100သန်းကျော်ရှိတာပါ။အခုဆိုရင်အန္ဒရာပရာဒက်ရှ်ပြည်နယ်ကအနေနဲ့လုံးဝလွတ်သွားပြီလို့မစ္စတာရာထိုးကပြောပါတယ်။မုန်တိုင်းကုန်းတွင်းပိုင်းကိုဝင်ပြီးတော့နောက်ပိုင်းမုန်တိုင်းကြောင့်တိတ်ဆုံးမှုရှိပုံမရဘူးလို့သူကဆိုပါတယ်။ဒါမဲ့မုံတိုင်းတင်ဒေတာတွေကလာတဲ့သတင်းတွေအရဆိုရင်တော့မုံတိုင်းမကြခင်မိုးသက်လေပြင်းကြောင့်တည်ဆုံသူအနည်းဆုံး9ဦးရှိတယ်လို့ပြောပါရယ်။မုံတိုင်းမကြခင်လူပေါင်းတသန်းနီးပါးဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ကြတာကြောင့်အခုလိုမျိုးအသေးအပြောက်နေရတဲ့အချက်တစ်ချက်ဖြစ်တယ်လို့ယူဆရပါရယ်။တနင်္ဂနွေနေ့ညပိုင်းမှာတော့ဖိုင်လင်းမုံတိုင်းဟာအားပြော့သွားပြီးတော့လေဖိအားနဲ့အတွင်ပြောင်းသွားခဲ့တာပါ။ဒီမုန်တိုင်းကြောင့်တော့တနင်္လာနေ့နေ့လယ်ပိုင်းနှောင်းပိုင်းထိမိုးတွေတဲတဲမဲမဲရွာသွန်းနေစေဖြစ်မှာဖြစ်တယ်လို့လေပြင်းနဲ့ထန်နေဦးမှာဖြစ်ပါရဲ့။မုန်တိုင်းကအနောက်ပြောင်းဘက်ကိုဥတီပြီးတော့အော်ရီတာပြည်နယ်နဲ့ချက်ဟီကာပြည်နယ်တွေကိုအတွင်းပိုင်းစီကိုရွေ့ရှာသွားနေတာပါ။ဒီဖိုင်လင်းမုန်တိုင်းရဲ့လေပြင်းအကြောင်းဆက်သွယ်ရေးနဲ့လှည့်စစ်လိုင်းတွေပြတ်တောက်ကုန်ရတယ်လို့သစ်ပင်တွေအမြင့်လန်ပြီးတော့တီးနှံခင်းတွေလည်းပျက်စီးခဲ့ရပါရဲ့ရှင်။